ကိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေအနေနဲ့မိမိတို့ဒေတာရင်းဖွံ့ဖြိုးရေးအတွက်လုပ်ငန်းတွေလိုအပ်ချက်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံခြားသံရုံးတွေနိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်း INGO တွေထံကိုတိုက်ရိုက်ဆက်သွယ်ကူညီတောင်းခံတာမျိုးမလုပ်ဘဲအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPCO အရင်တင်ပြပြီးမှခွင့်ပြုချက်တောင်းခံရမယ်လို့စက်တင်ဘာ3ရက်နေ့ကငြိမ်းချမ်းရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ် EAO အဖွဲ့တွေဆိုတာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့ကရင်မျိုးသားစီယုံ KNU ကရင်မျိုးသားညီကြေးကောင်စီ KNU KNLA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဒီမိုကရက်တစ်ကြိုပြုကရင်တပ်မတော် DKBA ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် PNL ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALP လာဟုဒီမိုကရက်တစ်စီယုံ LDU နဲ့မွန်ပြည်သက်ပါတီ NMSP စတဲ့တိုင်းရင်းသားလက်နက်ကိုင်ဆက်ဝဲကိုဆိုလိုတာပါဒါပေမဲ့ဘယ်အဖွဲ့အကူညီတောင်းခံနေဆိုတာကိုတော့အဲ့ဒီထုတ်ပြန်ချက်မှာတိတိကျကျဖော်ပြမထားပါဘူးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကတော့အစိုးရရဲ့ဒီထုတ်ပြန်ချက်ကြောင့်ငြိမ်းချမ်းရေးဖြစ်စဉ်အတွင်းယုံကြည်မှုတိဆောက်နေတာတွေကိုအဟန့်တားဖြစ်စေတယ်လို့ပြောကြပါတယ်အစိုးရငြိမ်းချမ်းရေးလုပ်ငန်းဖွဲ့နဲ့နှိစက်တူတူကတော့မြန်မာပြည်ကို JPF လို့ခေါ်တဲ့ Joint Peace Fund ပူရဲငင်းကြဲရမုံငွေအဖွဲ့ကအများဆုံးကူညီပေးနေပြီးတခြားနိုင်ငံတနိုင်ငံချင်းစီကလည်းကူညီပေးနေတာတွေရှိကြောင်း EAO ဆက်ဘွဲတွေကတချို့က JPF ကကူညီတွေရယူတာတွေရှိကြောင်းပြောပါတယ်အဲ့ဒီ JPF ရမုံငွေအဖွဲ့ဆိုတာအမေရိက Australia Britain ကနေဒါ EU ဥရောပသမဂ္ဂ Denmark Finland Italy Japan Norway နဲ့ဆွစ်ဇာလန်စတဲ့အလှရှင်၁၇နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အဲ့ဒီအဖွဲ့ကမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လာမယ့်2022ခုနှစ်အထိအမေရိကန်ဒေါ်လာတန်တရာကျော်အသုံးပြုဖို့ရည်ရွယ်ထားပါတယ်။ဒီအဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေတဲ့အစိုးရပါဝင်တိုင်းရင်းသားအဖွဲ့တွေရပ်ဖက်အဖွဲ့စည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုကူညီပံ့ပိုးပေးနေတာလည်းဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ JPF ရဲ့ရန်မုံငွေတွေကိုငင်းကြင်းဆွေးနွေးပွဲတွေအစည်းအဝေးတွေမှာသာစနစ်တကျအသုံးပြုခွင့်ရှိပြီးဒီအဖွဲ့တွေအနေနဲ့ JPFC ကတိုက်ရိုက်ကူညီရယူခွင့်မရှိကြောင်းနဲ့ငင်းဖောင်ဒေးရှင်းလိုဂျာခန်အဖွဲ့ကနေတဆင့်ရယူရတယ်လို့အဲ့ဒီငင်းကြင်းလုပ်ငန်းစဉ်နဲ့နှိစက်သူစီကသိရပါဗျ။အစိုးရကထုတ်ပြန်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနိုင်ငံတကာအဖွဲ့စည်းတွေထံကိုကူညီတွေတိုက်ရိုက်တောင်းခံမှုတွေနဲ့ပတ်သက်ပြီး EAO အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကို RFA ကမင်းညားကဆက်သွဲခဲ့ပြီးမဲ့ဆက်သွဲလို့မရခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေရဲ့ငင်းကြဲလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ရဲ့စီဝေးမှာအစိုးရရဲ့ဒီထုတ်ပြန်ချက်ကိုထည့်သွင်းဆွေးနွေးသွားခဲ့ကြပြီးဒီထုတ်ပြန်ချက်ကိုသဘောမတူကြောင်းနဲ့ဒီကန့်သက်ချက်ကမဖြစ်တဲ့ကြောင်းအကြောင်းပြန်ကြားဖို့ဆုံးဖြတ်ခဲ့ကြတယ်လို့သိရပါတယ်ရှင်။